ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ဘိုးတင်နန်းကျောင်းကိုအစိုးရတပ်ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပြီးတဲ့နောက် KIO ကသူတို့ဌာနချုပ်အနီးခရာဘွန်တောင်ကျောမှာဖြန့်ကျက်ချတာတဲ့အစိုးရတပ်ရဲ့လက်နက်ကြီးတွေနဲ့စစ်စခန်းတွေကိုပြန်ရုပ်သိမ်းပေးဖို့တောင်းဆိုလိုက်ပါတယ်။ဒီတောင်းဆိုချက်ကိုလက်မခံဘူးဆိုရင်လက်ရှိဆွေးနွေးနေတဲ့ငြင်းငြင်းကြီးဖြစ်စဉ်တွေပေါ်ထိခိုက်လာမဲ့အခြေအနေရှိနေပါတယ်။ဒီသတင်းကို VOA သတင်းတော့ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ဒီလ16ရက်နေ့ဗုဒ္ဓနေ့နေကင်းပိုင်းက KIO ဌာနချုပ်လိုင်စာမျိုးအနီးခရာတောင်ကုန်းမှာတက်ဆွဲထားတဲ့အစိုးရစစ်တပ်ကပြစ်ခတ်တဲ့လက်နက်ကြီးကြီးဟာ KIO ဗိုလ်တင်နန်းကျောင်းမှာကြားရောက်ပောက်ကွဲခဲ့တာကြောင့်တင်ဒန်းသား23ဦးသေဆုံးပြီးလူ20ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီအဖြစ်ပြက်နဲ့ပတ်သက်ပြီးတိုင်းသာလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရအကြငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်ရေးအတွက်ခရာတောင်ကျောင်းမှာဖြန့်ကျက်ထားတဲ့အစိုးရရဲ့လက်နက်ကြီးတွေနဲ့စစ်စခန်းတွေကိုရုပ်သိမ်းပေးဖို့ KIO ကတောင်းဆိုလိုက်ပါတယ်။အစိုးရဘက်ကငြိမ်းချမ်းရေးဆွေးနွေးပွဲကိုအမှန်တကယ်လိုလားရင်ဒီတောင်းဆိုချက်ကိုလိုက်ရောပေးလိမ့်မယ်လို့ယူဆကြောင်း KIO ရဲ့ပြောရေးဆိုခွင့်ရှိသူဥလာနန်ကပြောပါတယ်
။အခုဒီလိုမျိုးဒီဖြစ်စဉ်ဖြစ်တာဟာဒါတို့ PAE အဖွဲ့သူပဲဟိုအထက်ကနေနေတာမဟုတ်ပဲတိုင်းဒါလည်းနဲ့ကံအဖွဲ့စည်းအားလုံးရဲ့နိုင်ငံရေးဆွေးနွေးပွဲဒါကြောင့်ပေါ်အောင်ကြိုးစားနေတဲ့လှုပ်ဆောင်မှုအားလုံးနဲ့ဒါတွားပြီးတော့ဟိုကြက်ရက်ခတ်တာမျိုးရှိတယ်။ဒါကြောင့်မို့တောင်းဆိုစားတဲ့အချက်မှာတော့ဒီဒီစီအေးတဲမှာမှုကိုဖြစ်ပွားစေတဲ့ဒီကေဌာနချုပ်တွေအနည်းခံမှာဟိုအင်အားအလုံးရင်းနဲ့နေရာကြီးထပ်တက်ခန်းတွေကိုဖြေပေးဖို့ပေါ့နော်ဟိုနိုင်ငံရေးဆွေးနွေးပွဲကိုမန္တလေးပဲအစိုးရဘက်ကနေပြီးတော့ဟိုသဘောထားဖြူစင်စာနဲ့လူလူလာလာဖြစ်ပေါ်စေခြင်းလေဆိုရင်တော့သူတောက်စုစားရဲ့အချက်ကိုလည်းသူကပြုတ်ပေါ်နဲ့ဟိုတုံ့ပြန်ဖို့တော့လူမယ်လို့ထင်တယ်
အစိုးရတပ်ဖက်ကအခြေစိုက်ထားတဲ့ခရာတောင်ကုန်းဟာ KIO ဌာနချုပ်လိုင်စာမျိုးကိုစီရေးအရာချင်းချောက်ထားတဲ့အနေအထားမှာရှိနေတာလည်းဖြစ်ပါတယ်။ဒီတောင်ကုန်းကို2013ခုနှစ်နှစ်ဆန်းပိုင်းမှာလေတပ်အင်အားအသုံးပြုပြီးအစိုးရစစ်တပ်ကသိမ်းယူထားတာလည်းဖြစ်ပါတယ်။အစိုးရဘက်ကတုံ့ပြန်မှုကအပြုသဘောဆောင်မယ်ဆိုရင်ငင်းချမ်းရေးဆွေးနွေးပွဲတွေပြန်ပြီးအားကောင်းလာနိုင်တယ်လို့လည်းဦးလာနန်ကသုံးသပ်ပါတယ်
။သူတို့ရဲ့ဒီပညာချက်ရောနောက်ပြီးတော့ဥအောင်မင်းကိုရောလက်ပြီးတော့ပြေးထားတဲ့စာပေါ်မှာသူတို့ဘယ်လိုတုံ့ပြန်လာမလဲဆိုတာဟာသူတို့စောင့်ကြည့်ရမှာပါ။အဲသူတို့ရဲ့ဒီတုံ့ပြန်ချက်အပြုတ်ဘောဆန်နဲ့တုံ့ပြန်မှုကြီးတူလာမယ်ဆိုတော့ဒီစီမီဘွားတော့ဆက်ပြီးတော့အားကောင်းသွားမှာပါ
။ဒီလ20ရက်နေ့ကိုတော့ဝန်ထဲချင်းအထိမ့်မတ်အဖြစ်နဲ့ကျောင်းတွေရုံးတွေပိတ်ဖို့နဲ့ကချင်မျိုးသားအလံကိုတိုင်တဝက်လွှင့်ထူဖို့အတွက် KIO ဗဟိုကော်မတီကကချင်ပြည်သူတွေကိုပန်ကြားထားပါတယ်။ဒီဇင်ဘာလပထမပတ်မှာအစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးညှိနှိုင်းအဖွဲ့ NCCT တို့ဟာတွဲဆုံဆွေးနွေးဖို့ရှိနေပြီးကချင်ပြည်နယ်မှာဖြစ်ပေါ်နေတဲ့အခြေအနေတွေဟာဒီဆွေးနွေးပွဲအပေါ်မှာသက်ရောက်မှုရှိနေနိုင်ပါတယ်။ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်ခန်းကတော့တင်နန်းသားတွေအစုလိုက်အပြုံလိုက်တည်ဆုံတဲ့အပေါ်မှာကချင်ပြည်သူအတော်များများကစိတ်မချမ်းမသာဖြစ်နေကြောင်းပြောပါတယ်
။ဒီဟာနဲ့ပတ်သက်ပြီးမှကျွန်တော်ကချင် community ကလည်းအတော်လေးစိတ်မချမ်းမသာဖြစ်နေတယ်လူထုတွေကလည်းဒါကြောင့်အခုဒီနေ့ကလည်းစပြီးမှကျွန်တော်ထူတောင်းပွဲတွေပေါ့နော်။ဒီဟာနဲ့ပတ်သက်ပြီးမှအဲစတောင်းဖို့အစီအစဉ်လုပ်ထားနေတယ်။မနေ့ကတော့အဲလုပ်ဖို့ရှိတယ်။ဖတ်ကမှာတော့ဒီနေ့နဲ့စတောင်းပွဲလုပ်တယ်
တိုင်းသားလက်နက်ကင်တွေနဲ့ငင်းချမ်းရေးဆွေးနွေးနေချိန်မှာအခုလိုတိုက်ခိုက်တာဟာမသင့်တော်ကြောင်းလည်းဥအောင်ခန်းကဆက်ပြောပါတယ်
။အဲကျွန်တော်တို့ပါတီအနေနဲ့တော့ဒီဟာကိုလုံးဝမလိုလားဘူးဒါမျိုးဖြစ်တယ်။အဲပုံမှန်မလိုလားတာကတော့အခုလက်ရှိအချိန်မှာစစ်တပ်နဲ့ဒီ KIA တော့ဒီတိုင်းသားလက်နက်ကဖက်စီရောဆွေးနွေးနေတဲ့အချိန်မျိုးမှာဒီလိုလောက်တာတော့လုံးဝအဲမသင့်တော်ဘူးပေါ့ကျွန်တော်လည်းဒီဟာကိုလုံးဝ
ဘိုတင်နန်းကျောင်းပြစ်ခတ်တာနဲ့ပတ်သက်ပြီးကချင်ပြည်နယ်မြစ်ကြီးနားမြို့အခြေဆိုင်မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကအမည်မဖော်တဲ့ထိတ်တန့်အရာရှိတဦးကတော့ပွင်လင်းရာသီမှာလမ်းဖောက်လုပ်ရေးအတွက်လုံခြုံရေးလိုက်ပါတဲ့တပ်မတော်စစ်ကြောင်းကို KIA ကလာရောက်ပြစ်ခတ်တဲ့အတွက်အခုလိုတိုက်ခိုက်တာဖြစ်တယ်လို့ပြောဆိုကြောင်း 7day နေ့စဉ်သတင်းစာမှာဖော်ပြပါတယ်KIA ဘက်ကတော့19ရက်နေ့မနေ့အစောမှာအစိုးရစစ်တပ်က KIA တပ်ရင်း26ရဲ့တပ်စခန်းတစ်ခုကိုသိမ်းယူခဲ့တယ်လို့ KIA တပ်ရင်း71ကစစ်ကြောင်းကိုလည်းခြုံခိုတိုက်ခိုက်ခဲ့လို့တက်ကြည်ကြီးတဦးကြာဆုံးခဲ့တယ်လို့ပြောပါတယ်။ဗိုလ်တင်နန်းသား23ယောက်ကြာဆုံးခဲ့တာနဲ့ပတ်သက်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုပေါင်းဖွဲ့စည်းထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကပြည်တွင်းငြိမ်းချမ်းရေးအတွက်ယုံကြည်မှုတည်ဆောက်နေချိန်မှာစစ်ရေးအရအလင်းငိုက်ဖိအားပေးတိုက်ခိုက်တာဟာငြိမ်းချမ်းရေးကိုမြမတက်မတော်က အမှန်တကယ်လူလားမှုရှိမရှိအပေါ်မေခွန်းထုတ်စရာဖြစ်ပြီးယုံကြည်မှုတည်ဆောက်မှုကိုအဟန့်တားဖြစ်စေကြောင်းသဘောထားထုတ်ပြန်ပါတယ်။ဒါအပြင်2008ဖွဲ့စည်းပုံကိုနောက်ရွေးကောက်ပွဲအလွန်မှပြင်ဆင်မှာဖြစ်ကြောင်းထုတ်ပြန်တာနဲ့အခုလိုတိုက်ခိုက်တာဟာစီးရေးနိုင်ငံရေးပူးပေါင်းကြံစည်မှုအဖြစ်ယူဆနိုင်ကြောင်းလည်းဖော်ပြပါတယ်။